အိန္ဒိယနိုင်ငံမှာတော့မြေပြင်မှုတွေနောက်ဆုံးသေဆုံးသူအရေအတွက်က260နီးပါးအထိရှိလာပြီလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းကာရလာပြည်နယ်မှာအင်္ဂါနေ့ကမြေပြိုခဲ့တာကြောင့်သေဆုံးသူ256ဦးထိထိုးလာပြီးနောက်ထပ်220လောက်လည်းပျောက်နေတယ်လို့ပြည်နယ်ကျန်းမာရေးဝန်ကြီးဌာနကဒီနေ့ပြောလိုက်တာပါ။ဝါယာနတ်ခိုင်မက်ပါတီဒေသမှာအင်္ဂါမနေ့စောပိုင်းကမြေပြင်မှုကြီးကြီးမားမား3ခုဆက်တိုက်ဖြစ်ခဲ့တာပါ။မြေပြိုတာကြောင့်မန္တာကန်ရွာချူရာမာလာရွာတွေရွာလုံးချုပ်ရေထဲမျောခဲ့ပြီးတော့အင်ဂျီ80လောက်လုံးဝပျက်စီးခဲ့ပြီးလူ250လောက်သေဆုံးခဲ့ရတယ်လို့အများအပြားလဲပျောက်ဆုံးနေပါတယ်။ရာသီဥတုဆိုရနေတယ်လို့အပျက်စီးတွေရှင်လွန်တွေကြောင့်ကယ်ဆယ်ရေးလုပ်ငန်းလှုပ်ဆောင်မှုလိုအပ်တဲ့စက်ကရီယာတွေကိုတည်ဆောင်ရေးနှောင့်နှေးနေတယ်လို့လည်းတာဝန်ရှိသူတွေကပြောနေပါတယ်။လောလောဆယ်အပျက်စီးတွေကိုတော့ရှင်းလင်းနေတယ်လို့အသက်ရှင်ကျန်းမာနိုင်သူတွေကိုရှာဖွေနေစေဖြစ်ပါတယ်။ကြည်လေတပ်ဖွဲ့တွေပြင်အမျိုးသားသဘာဝဘေးတုံ့ပြန်ဆောင်ရေးတပ်ဖွဲ့ပြည်နယ်ဆင့်သဘာဝဘေးအနေနဲ့ဆိုင်ရာစီမံခန့်ခွဲမှုအဖွဲ့နောက်ဒေသဆိုင်ရာရဲတပ်ဖွဲ့ဆရာဝန်တွေနဲ့တခြားဒေသနာအုပ်ချုပ်ရေးတာဝန်ရှိသူတွေပူးပေါင်းပြီးကယ်ဆယ်ရေးကူညီထောက်ပံ့ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးနေကြပါတယ်။တချို့ကမြေပြိုတဲ့နေရာတွေမှာပျောက်ဆုံးမိသားစုတွေနဲ့ကျန်ရစ်ပစ္စည်းတွေကိုရှာဖွေဖို့ပြန်လာတာကြောင့်တာဝန်ရှိသူတွေကသူတို့ကိုကယ်ဆယ်ရေးစခန်းတွေမှာဘေးကင်းကင်းနဲ့နေကြဖို့ကောလာဟလတွေကိုနားမထောင်ကြဖို့အကြံပြုတိုက်တွန်းထားပါတယ်ခင်ဗျ။